Welcome to the Voice of America in Burmese.
Mingla nane kimak nya yu American tan Myanmar bai season ga 2018 khu ni November 9 ye taok ja ni mne kin season ni ko American Pirongsu myo ro Washington DC ga ni dai yai thauk len pe ni ba bi. Kilometer 24 40 50 tit to ga ni phan yu na sin nya ga lo yu ye Facebook samin na yu ye Burmese news ma le chain ya de bi ni na to da sin nya ba nya.
The local people are exceedingly concerned about the environmental impact, about the social impact, about the employment.
American
Pirongsu California Pine Town Mine ga Ayat Ba ne Club tuk ma lu 12 u te song aw pye khat khe tu ha atat 28 ni aywe Ian David Long so tu phit de lo ana bai nwe ga pyo ja khe ba de.
The suspect was identified as Ian David Long, IAN David Long, birth date of March 27th.
တနက်သမားလိုမတင်ကသူဟာ1990ခုနှစ်မတ်လ28ရက်နေ့မှာမွေးဖွားတဲ့ Ian David Long ဖြစ်ပါတယ်။အသက်28နှစ်ရှိပါပြီ။ရင်တိုက်မှုလိုအငယ်စားအမှုတွေနဲ့ပတ်သက်လို့သူနဲ့ရဲတွေကြားမှာအချိန်တော်တော်များများရင်ဆိုင်တွေ့ခဲ့ဘူးတယ်လို့ Ventura မြို့နယ်ရဲယုံကရဲအယားရှိ Jeff Dean ပြောသွားတာပါ။သူဟာ Marine တပ်သားဟောင်းတယောက်ဖြစ်တယ်လို့လည်းပြောပါတယ်။သူဘာကြောင့်အခုလိုမျိုးပြစ်ခတ်ခဲ့တယ်လဲဆိုတာကိုသက်ဆိုင်ရာကမသိရသေးဘူးလို့လည်းရဲအယားရှိကပြောပါတယ်။ Ian David Long ကို club ထဲမှာတည်ဆုံနေတာတွေ့ရှိခဲ့တာပါ club ထဲကိုလောင်းဝင်လာပြီးပြောင်းတို့တနက်မိโกဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်အဲ့ဒီ club ဟာ California Lutheran တက္ကသိုလ်ကျောင်းသူကျောင်းသားတွေအသွားများတဲ့ club တစ်ခုဖြစ်ပါတယ်ပြစ်ခတ်မှုဖြစ်ရာကိုရောက်သွားပြီးတနက်သမားကိုရင်ဆိုင်တဲ့ရဲအယားရှိတယောက်လည်းပြစ်ခတ်ခံရပြီးတော့တည်ဆုံသွားပါတယ်လုံသက်29နှစ်ရှိတဲ့ရဲတက်ချက် Ron Hillus ကိုကြီးစံအများပြားထိမှန်ခဲ့ပြီးတော့ဆေးရုံအသွားတည်ဆုံခဲ့တာဖြစ်ပါတယ်ရှင်
ရုရှားနိုင်ငံကသူ့ရဲ့အင်နီဂျင်ယူကရိန်းနိုင်ငံတွင်းလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ရုရှားနဲ့ယူကရိန်းဖွဲ့စည်းတချို့ကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုအသစ်တွေထပ်ပြီးတော့လုပ်တယ်လို့မနေ့တုန်းကပဲကြေညာခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်တနင်္ဂနွေနေ့မှာမတွေ့ဆုံကြခင်သမ္မတထရမ့်အစိုးရကအခုလိုမျိုးကြေညာခဲ့တာပါ။ပထမကမ္ဘာစစ်ပြီးဆုံးခဲ့တာနှစ်ပေါင်း100ပြည့်တဲ့ထိမ့်မှတ်ဒီအခမ်းအနားကိုပြည်သက်နိုင်ငံပဲရစ်မြို့တော်မှာတနင်္ဂနွေနေ့ကျတော့ရှင်ကျင်းပဖို့ရှိပြီးအဲ့ဒီမှာအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးစလုံးတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ရဲ့တန်ခတ်ရေးယူမှုအသေးရယူကရိန်းနိုင်ငံသားနှစ်ဦးရုရှားတဦးယူကရိန်းနဲ့ရုရှားမှာရှိတဲ့အဖွဲ့အစည်း၉ခုတို့ကိုအကျိုးသက်ရောက်မှုရှိမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတွင်လူခွင့်ချုပ်ဖောက်မှုတွေစိုးစိုးဝါးဝါးလုပ်ခဲ့မှုနဲ့ပတ်သက်ပြီးတော့လူနှစ်ဦးနဲ့အုပ်စုတစ်ခုကိုတန်ခတ်ရေးမှုတွေလုပ်သွားမှာဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြောပါတယ်ရုရှားရဲ့နောက်ကပံ့ပိုးမှုနဲ့ခရိုင်းမီးယားဒေသကိုသိမ်းပိုက်ရေးလှုပ်ဆောင်မှုတွေမှာပါဝင်ပတ်သက်သူတွေနဲ့ဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးတော့အရေးယူတန်ခတ်မှုတွေလုပ်နေတာလို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနရဲ့ညညချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ရဲ့အခုလိုမျိုးအရေးယူမှုကြောင့်အရေးယူခံရသူနဲ့အဖွဲ့အစည်းတွေရဲ့ဒီအမေရိကန်နိုင်ငံတွင်းပိုင်ဆိုင်မှုမှန်သမျှကိုထိန်းသိမ်းလိုက်မှာဖြစ်ပါတယ်။ဒီလူတွေဒီဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးတော့စီးပွားရေးလုပ်နေသူတွေရဲ့အမေရိကန်နိုင်ငံသားအဖြစ်ကိုလည်းပြန်ပြီးတော့ရုပ်သိမ်းမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကျင်းပခဲ့တဲ့တပ်တန်းဝဲရွေးကောက်ပွဲရဲ့မဲရလက်တချို့ကိုဆက်လက်ရေးတွက်နေစေဖြစ်ပါတယ်။အပိသက်မဲရလက်တွေမထုတ်ပြန်နိုင်သေးတဲ့ Arizona နဲ့ Florida ပြည်နယ်တွေမှာ Republican အထက်လွှတ်တော်ကိုယ်စားလှယ်လောင်းတွေကပ်ပြီးတော့အသာရနေပြီးတော့အဝေးရောက်မဲတွေဆက်ပြီးရေတွက်နေစေ California ပြည်နယ်မှာတော့လက်ရှိ Democrat အထက်လွှတ်တော်အမတ် Dianne Feinstein ကပြိုင်ဘက်နောက်ထပ် Democrat တယောက်ထက်တိတိတတ်တာရှေ့ပြေးနေပါတယ်။အောက်လွှတ်တော်မှာလောလောဆယ်အထိအမတ်နေရာ12နေရာအတွက်ဘသူနိုင်နေဆိုတာကိုအတိမပြုတ်နိုင်သေးပါဘူး။အထက်လွှတ်တော်အတွက်လည်းအမတ်နေရာ3နေရာအတွက်ကိုမဲရလက်အတိပြုဖို့ကြံပါသေးတယ်။ ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာလည်းဂျော်ဂျီယာပြည်နယ်မှာလက်ရှိပြည်နယ်ဝန်ကြီးချုပ် Republican Party ဝင် Brian Kemp ကသူ့အနိုင်ရတယ်လို့ကြေညာခဲ့ပေမဲ့ဒီရလတ်ကိုပြိုင်ဘက် Democrat ကိုယ်စားလှယ် Stacey Abrams ကဥပဒေကြောင်းကနေစိန်ခေါ်မှုအလားအလာရှိနေတာကြောင့်ရွေးကောက်ပွဲပြန်လှည့်ရနိုင်ခြေရှိနေပါတယ်
။ Syria နိုင်ငံ Membish ဒေသမှာ IS စစ်သည်ကြတွေကိုနှင်းနှံဖို့ဒီကတ်ပြည်သူစစ်တွေပြင်းထန်ကြိုးပမ်းနေတာပါအဲ့ဒေတာကိုအမေရိကန်နဲ့တူရကီတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတော့ဒုတိယအကြိမ်ကင်းလှည့်တာပြီးဆုံးသွားပါပြီပထမတစ်ကြိမ်ကင်းလှည့်ခဲ့တာကပြီးခဲ့တဲ့ပတ်တုန်းကပါစီးရီးယားနိုင်ငံမြောက်ပိုင်းမှာဒုတိယအကြိမ်ပူးတွဲကင်းလှည့်မှုပြီးဆုံးခဲ့တာသိကြတဲ့အကြောင်းအမေရိကန်ရရှိနှုတ်က VOA ကိုအတည်ပြုချက်ပေးပါတယ်စီးရီးယားနိုင်ငံ Membish ဒေတာနောက်မြောက်ပိုင်းမှာဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတင်ဆောင်တဲ့မော်တော်ယာဉ်တန်းနဲ့ကင်းလှည့်ခဲ့တာဖြစ်ပါတယ်အဲ့ဒေတာကဒီ Membish စစ်ကောင်စီကိုအမေရိကန်ကကျောရနောက်ခံပေးထားတာပါအခုလိုမျိုးပူပေါင်းကင်းလှည့်မှုဟာ Members ဒေသမှာရေရှည်လုံခြုံရေးရရှိလာနိုင်အောင်နဲ့အမေရိကန်ရဲ့မဟာမိတ် NATO အဖွဲ့ဝင်တူရကီနိုင်ငံနဲ့လည်းအခိုင်အမာပူပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတာကိုပြသတဲ့သဘောပဲလို့အမေရိကန်ကာကွယ်ရေးဒီပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်တူရကီနဲ့အမေရိကန်ကြားဒီ Members ဒေသတည်ငြိမ်ရေးလမ်းပြမြေပုံတစ်ခုကိုအခုလာဇာမိုင်းတော့ကသဘောတူညီမှုရရှိခဲ့ပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ကြောက်ကြနေမတဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စီမံကိန်းအတွက်သဘောတူညီချက်အသစ်ကိုတရုတ်နဲ့မြန်မာကြားစာသားရင်းတွေကလက်မှတ်ထိုးခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်း CITIC Group တို့ကြား2015ခုနှစ်ကသဘောတူခဲ့တဲ့ရင်းနှီးမြှုပ်နှံမှုပမာဏပိုင်းကိုအဓိကပြင်ဆင်လက်မှတ်ထိုးခဲ့ကြတာပါဒီသမရဦးသိန်းစိန်လက်ထက်မှာရရှိခဲ့တဲ့သဘောတူညီမှုတော့ကစီမံကိန်းမှာတရုတ်လုပ်ငန်းဘက်က85ရာခိုင်နှုန်းမြန်မာဘက်က15ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်အခုတော့မြန်မာဘက်က15ရာခိုင်နှုန်းတိုးပြီးတော့ရင်းနှီးမြှုပ်နှံမှု30ရာခိုင်နှုန်းအထိပါဝင်ဖို့သဘောတူခဲ့တာပါဒါအပြင်ဒီပထမသဘောတူညီချက်တုန်းကစီမံကိန်းကိုဒေါ်လာ10ဘီလီယံလောက်နဲ့စဖို့ဖြစ်ပေမဲ့အခုပြင်ဆင်သဘောတူညီမှုမှာတော့ပထမအဆင့်ဆောက်လုပ်မှုကိုဒေါ်လာတန်1300ထက်မပိုစေရဘူးလို့မြန်မာနဲ့တရုတ်သဘောတူခဲ့ပါတယ်စီမံကိန်းကိုအဆင့်၄ဆင့်ခွဲဆောက်မယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုလိုမျိုးနှစ်ဖက်ပြင်ဆင်သဘောတူတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနဲ့စိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီချက်ကိုနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတာပါအရင်သဘောတူညီမှုအရဆိုရင်တော့စီမံကိန်းအတွက်အနှစ်50သဘောတူထားပြီးတော့ဒေသခံတွေအတွက်အလုတ်အကိုင်းသိမ့်ချီဖန်တီးပေးနိုင်မယ်လို့ခန့်မှန်းထားကြပါတယ်
မြန်မာစစ်တပ်ရဲ့ရက်စက်တဲ့စစ်စင်ရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေကမြန်မာနိုင်ငံကိုအတင်းပြန်ပို့မဲ့လူ2000ကျော်တဲမှာသူတို့ပါဝင်နေလို့စိုးရိမ်နေကြပါတယ်။ကျိုးကဆိုလို့ရှိရင်ရခိုင်ပြည်နယ်ကိုပြန်ပို့ခံရမယ့်အစားသူတို့ကိုသူတို့တတ်သိဖို့တောင်စဉ်းစားနေကြပါတယ်တဲ့။မြန်မာစစ်အုပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုပါဘူး။ဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ဟာနိုဝင်ဘာလလယ်မှာပြန်ပို့မယ်ဆိုပြီးတော့အခု2200ကိုဥစွာအမည်စင်းပြုစုခဲ့ကြတာပါ။ဒီလူတွေသူတို့ပြောင်းနေတယ်လို့ပြောလို့ဒီရွေးချယ်ခဲ့တာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကေဇေရရှိအဘူကလမ်က Human Rights Watch လူခွင့်ရေးအဖွဲ့ကိုပြောပါတယ်ကုလသမဂ္ဂလူခွင့်ရေးကိုစလဲမစ်စီယန်ဟီလီကတော့ပြန်ပို့မဲ့အစီအစဉ်ကိုဖျက်သိမ်းကြဖို့တောင်းဆိုထားပါတယ
်အင်ဂျူရောဆိုင်ရာသတင်းတော်တယောက်ကိုအင်ဂျူရောရဲ့ဝင်သတင်းယူခွင့်တားမြစ်လိုက်တာနဲ့ပတ်သက်လို့အင်ဂျူရောပြောခွင့်ရသူကဂျာတာရီနေမှာကာကွယ်တုံ့ပြန်ခဲ့ပါတယ်ပုတ်ထူးနေတော့ကအင်ပီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရမ့်နဲ့အခြေအတင်ဖြစ်ခဲ့တဲ့ CNN သတင်းတောက် Jim Acosta ကနေပြီးတော့မိုက်ခရိုဖုန်းလူယူဖို့ကြိုးစားတဲ့အလုတ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတောက်ကမတင်တော်တဲ့လောက်ရက်လုခဲ့တယ်လို့ဆိုပြီးတော့အဲ့ဒီသတင်းတောက်ကိုအင်ပီရောဝင်ခွင့်ရုပ်သိမ်းခဲ့တာပါမက္ကဆီကိုနိုင်ငံဖြတ်ပြီးတော့အမေရိကန်ထဲဝင်ရောက်နိုင်ဖို့အမေရိကတိုက်အလဲပိုင်းကရွှေပြောင်းအခြေချသူတွေလမ်းလျှောက်လာနေကြတာနိုင်ငံထဲကျူးကျော်မှုလားလို့ CNN သတင်းတောက်ကသမ္မတထရမ့်ကိုမေးခွန်းထုတ်ရာကနေသတင်းတောက်နဲ့သမ္မတကြားမှာအခြေတင်ဖြစ်ခဲ့တာပါသတင်းတောက်အကော့စတယ်ကိုရိုင်းဆိုင်သူပြည်သူရန်သူစသဖြင့်သမ္မတကပြောခဲ့ပါတယ်အဲ့ဒီလိုဖြစ်နေစဉ်အတွင်းမှာမိုက်ခရို ိုဖုန်းကိုလူယူဖို့ကြိုးစားတဲ့အလုပ်တွေဝန်ထမ်းကိုအကော့ဆယ်လက်နဲ့ထိခဲ့တာမသိတော့ဘူးလို့ဆိုပြီးတော့အင်ဘူရိုပြောခွင့်ရဆာရာဆန်ဒါစ်ကသတင်းယူခွင့်ရုပ်သိမ်းခဲ့တာပါဒီအချက်ကိုပံ့ပိုးနိုင်ဖို့အတွက်လဲဗီဒီယိုကိုလဲဆန်ဒါစ်ကတွစ်တော်ပေါ်တင်ခဲ့ပါတယ်ဒါပေမဲ့ဗီဒီယိုထဲမှာသတင်းတော့ကအဲ့ဒီအမျိုးသမီးကိုရိုက်လိုက်တဲ့ပုံစံဖြစ်အောင်လို့လုပ်ထားတယ်လို့လေးလာသူတွေနဲ့သတင်းတော့တွေကထောက်ပြကြပါတယ်သတင်းတော့အကော့စတာကလဲအင်ဘူရိုဘက်ကညာတယ်လို့တုံ့ပြန်ပါတယ်ဒါပေမဲ့ပြောခွင့်ရဆာရာဆန်ဒါစ်ကတော့အလုပ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတော့လက်နဲ့ထိခဲ့တာဗီဒီယိုထဲမှာရှင်းရှင်းမြင်ရတယ်လို့ဆိုပြီးတော့သတင်းယူခွင့်တားမြစ်တဲ့အပေါ်ခုခံပြောကြားခဲ့ပါတယ်
အနောက်နိုင်ငံတစ်ခွင်မှာလူအများကြိုက်အမျိုးသားရေးဝါဒအကောင့်လာမှုကိုလေ့လာစစ်ဆေးတဲ့စာအုပ်တစ်အုပ်မှာလူမှုကြီးကြပ်ရေးနဲ့ကမ္ဘာလုံးဆိုင်ရာတကားဖွင့်ဝါဒနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုတမယိုးချဖွဲ့စည်းထားတဲ့နိုင်ငံရေးပါတီတွေကကာလရှည်ကြာဥပိ္ပခါပြုထားတာကိုအပြစ်တင်ထောက်ပြခဲ့ပါတယ်ပြည်သူတွေရဲ့စိုးရိမ်မကင်းဖြစ်မှုကိုစောစီစီကန်တွယ်ဖြစ်ရှင်းမှုပြက်ကွက်ခြင်းအပြင်ဒီကိစ္စရဲ့နှစ်ခုလုံးဟာအနေရရှိလာပြီးတော့လူအဖွဲ့အစည်းတွေကြားမှာအချင်းချင်းယုံကြည်ကင်းမဲ့မှုတွေပြန့်နှံ့စေတယ်လို့စာရေးသူတွေကထောက်ပြကြပါတယ်။ပြမရေးစီးကြောင်းရှိတဲ့နိုင်ငံရေးသမားတွေအထူးသဖြင့်အလယ်လက်ရာရင်းအုပ်စုတွေကိုဗြိတိသျှပညာရှင်တွေဖြစ်တဲ့ Matthew Gordon နဲ့ Roger Ebert တို့က Liberal Democracy for Tolerance မှုဆိုတဲ့ခေါင်းစဉ်နဲ့ American သက်တမ်းဝင်ရုပ်ောက်ပွဲကာလတွေမကျင်းပခင်သတင်းပတ်လိုမှာထုတ်ပြန်ခဲ့တာဖြစ်ပါတယ
်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုကြောင်လင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံကြားနှစ်ရှည်လများညှိနှိုင်းပြီးမှရရှိလာတဲ့ကြောက်ဖြူရည်နဲ့စိတ်ကံစီမံကိန်းမူပေါင်းသဘောတူညီချက်ဆိုတာ2015ခုနှစ်ကသဘောတူညီထားခဲ့တဲ့စီမံကိန်းကြီးရဲ့ကနအုပ်အစိတ်ပိုင်းငယ်တစ်ခုသာဖြစ်ပါတယ်။ဒီပထမအဆင့်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ရေးမှာပဲအခက်အခဲတွေရှိနေသေးတယ်ဆိုပြီးတော့လေ့လာသူတွေကယူဆနေကြပါတယ်။အပြည့်စုံကိုဥကျော်စံတာကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းစံနဲ့ဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာတရုတ်နှစ်နိုင်ငံကြားမှာကြောက်ဖြူရေနဲ့စိတ်ကံစီမံကိန်းရဲ့ framework agreement မူပေါင်းသဘောတူညီချက်ဆိုတာဟာတကယ်တော့2015မှာစတင်ခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းသဘောတူညီချက်ရဲ့အစိတ်အပိုင်းငယ်တစ်ခုမျှတာဖြစ်ပါတယ်ဒီလိုသုံးနှစ်များတောင်ကြာမြင့်အောင်ညှိနှိုင်းခဲ့ရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံဟာတရုတ်စီမံအကျွေးသံတရားလဲရင်အကျိုးမဲ့ဖြစ်လေမလားဆိုတဲ့စိုးရိမ်စရာကြောင့်ပဲဖြစ်ပါတယ်။ဒါဖြင့်အခုသဘောတူညီပြီးခဲ့သမျှအစိပ်ပိုင်းငယ်နဲ့ပတ်သက်တဲ့ကိစ္စမှာကောကျွေးပြီးပြီးအခက်ကြုံရမယ်ဆိုတဲ့စိုးရိမ်စရာမျိုးမရှိတော့ဘူးလား။အမေရိကန်ပြည်ထောင်စုစတင်ဆင်သူရိဒနာအဖွဲ့ရဲ့တရုတ်ရေးရာပူးတွဲညွှန်ကြားရေးမှူးယွန်ဆန်ကအခုလိုသုံးသပ်ပါတယ
်။ We know that the total size of the deep sea port was at $7.2 billion.And even if the Burmese side was going to carry 30% of that, it means that the Burmese
side will cover the cost of the Burmese side. The $9.2 billion is about it. The Myanmar side is 30% of the cost of the billion yen is about it. The $9.2 billion is about it.ဒါကြောင့်လေရင်းနှယ်စိတ်ကံရဲ့ပထမအဆင့်ကိုပဲလောလောဆယ်လုပ်မယ်လို့မြန်မာဘက်ကစဉ်းစားလာတာဖြစ်ပါလိမ့်မယ်။ဆိုတော့နောက်ဆုံးတစ်နှစ် 9.2 billion စီမံကိန်းကြီးဖြစ်လာမလားဆိုတာကျမတို့မသိနိုင်သေးပါဘူး။အခုလောလောဆယ်စုစုပေါင်းက 1.3 billion ပဲရှိသေးတော့မြန်မာဘက်ကတာဝန်ယူရမယ့်ပမာဏကနည်းပါသေးတယ်။ဒါမင်းလေစီမံကိန်းအပြည့်အဝဒီ 9.2 billion ဆက်လုပ်မယ်ဆိုရင်တော့မြန်မာဘက်ကဗန်နာရေးဝင်တော့ဝင်ပုံအမတန်ကြီးမားလာနိုင်ပါတယ်။
ဒါပြင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေပေါ်ဒေသခံတွေအနေနဲ့လည်းပဲစိုးရိမ်စရာတွေအများကြီးရှိနေသေးတယ်လို့သူကဆက်ပြောပါတယ
်။ The local people are exceedingly concerned about the environmental impact, about the social impact, about the employment that the project and investment may or may not create. And if they do employ local
people, ဒါပေမဲ့ပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ကိုထိခိုက်လာမလား။ဒီစီမံကိန်းကအလုပ်ကိုင်တွေကိုဖန်တီးပေးနိုင်မှာမလား။ဒေသခံတွေအလုပ်ခံအောင်တော့အလုတ်ခွင်အခြေအနေဆက်ဆံရေးစရာတွေအဆင်ပြေပါမလားဆိုတာဒေသခံတွေအထူးပဲစိုးရိမ်နေကြတာပါဒါတွေကိုဒေသခံပြည်သူတွေစိုးရိမ်ကြတဲ့အပြင်ဒီပြည်ပကလေးလာသူတွေလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ
်ဒီလိုသဘာဝပတ်ဝန်းကျင်ပြုံးတိမဲ့အရေးကိုစိုးရိမ်ရတဲ့စိုးရိမ်မှုဟာတရုတ်တို့သိပ်လုချင်နေတဲ့မြေဆုံစီမံကိန်းကိုမြန်မာပြည်သူတွေတရားလုံးကန့်ကွက်ဆန့်ကျင်ခဲ့ရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်ဒီကြောက်ဖြူစီမံကိန်းကိုမြန်မာဘက်ကသဘောတူညီပေးခဲ့တာကို၌ကမြေဆုံစီမံကိန်းကိုတရုတ်တွေဆက်မလုပ်ရအောင်လမ်းလွှဲပေးလိုက်တာဖြစ်တယ်လို့တောင်မှတချို့ကသုံးသပ်ခဲ့ကြတာပါ။ဒါဖြစ်ရင်အခုဒီရင်းနှီးစီမံကိန်းကိုအစားရပြီဆိုတော့တ တရုတ်တွေကကျင်းနာသွားပြီးမြေဆုံစီမံကိန်းကိုလုံးဝပြစ်ပယ်လိုက်နိုင်စရာအကြောင်းရှိပါသလား။ယွန်းဆန်းကတော့အခုလိုသုံးသပ်ပါတယ်
I don't think the Chinese investor, especially the SPIC, the Chinese investor on the Misong project, has forgotten about the money they already spent on the Misong project.
Misong ma yin ni myo ne tha de tiyok kong ni SPIC ga tharo tong tha pi ngwe ko me pye lai me lo jama ma tin ma u. Aku tiyok so ya ga jao phyu siman ngain ko taip pyo a le tha la ro Misong kaisa ko nau tan po tha lai da phit par de. Da mae le long wa pye pe lai da ro ma hop par u.နောက်ဖက်အစိုးရတွေကမြစ်ဆုံကိုလုံးဝဆက်မလုပ်တော့အခုအကုန်ခံထားပြီးဖြစ်တဲ့ရင်းနှီးမြှုပ်နှံမှုကိစ္စကိုလည်းဖြေရှင်းပြီးပြီလို့မပြောနိုင်သေးသမျှဒီမြစ်ဆုံစီမံရေးကဆက်ပြီးရှိနေလေဦးမယ်လို့ကျွန်မပြောချင်ပါတယ
်အခုမူပေါင်းသဘောတူညီချက်ဟာမူလကစီစဉ်ခဲ့တဲ့ဒေါ်လာ9ဘီလီယံတန်ဖိုးစီရဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြီးတစ်ခုလုံးရဲ့ကနဦးပထမခြေလှမ်းမျှတာဖြစ်ပါတယ်စီမံကိန်းကြီးတစ်ခုလုံးကိုတဖြည်းဖြည်းဆက်လက်ပြီးတော့အကောင့်ထဲဖို့အောင်မယ်ဆိုရဲရီမန်းချက်ကရှိနေလေတော့ကျွေးမီပြဿနာဒေသခံတွေရဲ့ယုံကြည်မှုပြဿနာတွေအပြင်ကြောက်ဖြူယူနန်ဆက်သွယ်ရေးလမ်းကြောင်းတစ်ချောင်းမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ပြဿနာနိုင်ငံတကာဆက်ဆံရေးမှာဘယ်လိုကြေခတ်နိုင်တယ်လဲမြမမဟာဗျူဟာအခြေအနေစသဖြင့်ထက်သွင်းစဉ်းစားစရာတွေကတော့အများကြီးရှိနေလေဦးမှာဖြစ်ပါခင်ဗျာ
ဒါကတော့ဥကြောဇန္တာတင်ပြသွားတာပါတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းနဲ့ဥကြောဇန္တာတို့ရဲ့ဆက်သွယ်မေးမြန်းချက်အသေးစိတ်ကိုဗိုလ်ရုံးနေမှာထုတ်လွှင့်မယ် VOA ရုပ်သံအစီအစဉ်မှာကြည့်ရှုနားဆင်နိုင်ပါရခင်ဗျာနောက်ထပ်တရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ်တရုတ်နိုင်ငံမှာလာမယ့်ဆယ်နှစ်အတွင်းနိုင်ငံခြားကုန်ပစ္စည်းတင်သွင်းမှုတိုးမြှောက်လုပ်မယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်တရုတ်ပြည်သူတွေနိုင်ငံခြားကုန်တွေပို့ပြီးတော့ဝယ်ယူသုံးစွဲနိုင်ကြဖို့လေလစာတွေတိုးပေးမယ်လို့လည်းသမ္မတရှီကျင့်ပင်ကကတိပြုခဲ့ပါတယ်ဒါပေမဲ့အမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုကြောင့်စီးပွားရေးတိုးနှုန်းတွေနှေးကွေးမှုနဲ့ရန်ငွေတန်ဖိုးကျဆင်းမှုကသွင်းကုန်ပမာဏတိုးမြင့်မဲ့အစီအစဉ်ကိုထိခိုက်နိုင်တယ်လို့လေလာသုံးသပ်သူတွေကသုံးသပ်ကြပါတယ်သတင်းတော်ဝီလျံအိုက်နဲ့ဂျွိုက်စ်ဟောင်းတို့ပေကျင်းမြို့ကနေပြေပို့ထားတဲ့သတင်းလွှာကိုမတ်စုမြတ်မုံပြောပြပါလိမ့်မယ်ခင်ဗျာ
ရှေ့လာမယ့်15နှစ်အတွင်းနိုင်ငံခြားကုန်ပစ္စည်းနဲ့ဝန်ဆောင်မှုတန်ဖိုးစုစုပေါင်းထရီလီယံ40အထိတိုးအောင်လို့ရည်မှန်းထားတယ်လို့တရုတ်သမ္မတရှီဂျင်းပင်ကရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့တင်သွင်းကုန်ပစ္စည်းပြပွဲကြီးမှာနိုဝင်ဘာ5ရက်နေ့ကမင်းခွန်ပြောကြားခဲ့ပါတယ်ဈေးနှုန်းကြီးပြီးတော့ထိတ်တန့်အရေးသွေးရှိတဲ့သွင်းကုန်တွေတရုတ်ပြည်သူတွေဝယ်ယူကြရေးကိုမြင့်တင်အားပေးသွားမယ်လို့တရုတ်သမ္မတကကတိပြုခဲ့တာပါပြပပို့ကုန်တွေဝယ်ယူသုံးနိုင်ကြဖို့လစာတိုးမြင့်ရေးကိုလည်းတရုတ်နိုင်ငံကတက်တက်ကြွကြွလှုပ်သွားမယ်လို့သမ္မတရှီကဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ကုန်တင်ပို့မှုနဲ့နိုင်ငံခြားအရန်ပန်းတာကိုထိခိုက်မယ်လို့ခန့်မှန်းမှုတွေရှိနေချိန်မှာတရုတ်ပြည်သူတွေရဲ့ဝယ်နိုင်အားလည်းထိခိုက်ချဆင်းလိမ့်မယ်လို့ South Carolina Aiken တက္ကသိုလ်ကတွဲဖက်ပါမောက်ခ Frank Shea ကသုံးသပ်ပါတယ်
နိုင်ငံအရငွေနှဲသွားပြီဆိုတာနဲ့တရုတ်နိုင်ငံရဲ့ဝယ်ယူနိုင်မှုအားလည်းကျသွားပါပြီ။ပြည်သူတွေဝယ်ယူသုံးစွဲနိုင်မှုကျဆင်းနေတာကိုတရုတ်နိုင်ငံမှာအခုလက်ရှိမြင်နေရပါတယ်။ရုံးလုံးငန်းတွေမှာလုံနေရတဲ့လူလက်တန်းစားတွေကရှည်ရဲတွက်ပြီးမဆုံးကြတော့ပါဘူး။ဒါကြောင့်နိုင်ငံကစွန့်ကုန်တွေပူဝယ်ကြအောင်လုပ်မယ်ဆိုတဲ့သမ္မတရှီရဲ့အပြောကလက်တွေ့နဲ့ကင်းကွာနေပါတယ်။
တရုတ်ကွန်ပစ္စည်းအလုံးကိုအမေရိကန်ကသွင်းကုန်ခွန်25ရာခိုင်နှုန်းကောက်လာမယ်ဆိုရင်တရုတ်ရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှု GDP တန်ဖိုး 1.5 ရာခိုင်နှုန်းအထိကျုံ့သွားနိုင်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းထားပါတယ်။အခုနိုဗင်ဘာလတည်းကျင်းပဖို့ရှိတဲ့ G20 ထိပ်သီးစည်းဝေးပွဲဘေးဘက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အလွတ်တဘောတွေ့ဆုံမှုကသွင်းကုန်ခွန်တွေတကယ်တိုးမတိုးဆိုတာအဆုံးဖြတ်ပေးဖို့အဓိကကျပါလိမ့်မယ်။တရုတ်ပို့ကုန်ကြဆင်းသွားရင်အလုတ်အကိုင်တန်းနဲ့ချီပြုတ်နိုင်တာကိုလည်းစီးပွားရေးပညာရှင်တချို့ကသတိပေးထားပါဗျ။တရုတ်နိုင်ငံမှာအိမ်ချမ်းမြေဈေးတွေမတရားတက်နေတာကြောင့်ငွေကြေးဖောင်းပွားတဲ့ဒဏ်ကိုလည်းတရုတ်စားသုံးသူတွေခံနေကြရပါဗျ။အိမ်ဈေးတွေကြီးတဲ့အတွက်အိမ်နောင်စုတွေအကျွေးပြိနေကြပြီးတရုတ်နိုင်ငံကတာမန်လူဒန်းစားတွေဟာနှစ်စဉ်ဝင်ငွေထက်များတဲ့အကျွေးဒဏ်ခံနေကြရတယ်လို့တရုတ်စားသုံးသူနဲ့လက်လီဈေးကွက်ဆိုင်ရာကျွမ်းကျင်သူကုမ္ပဏီတခုကထောက်ပြထားပါဗျ။2018ခုနှစ်ပထမနှစ်ဝက်မှာတရုတ်စီးပွားရေးတိုးတက်ခဲ့ပေမဲ့တတိယလေးလပတ်မှာဝယ်ယူသုံးစွဲမှုရာခိုင်နှုန်းက10ခန်းအထိကျသွားတာဟာအနှစ်20အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ပြောပါရယ်။ရှန်ဟိုင်းတို့ဘေကျင်းတို့လိုဝင်ငွေများတဲ့မြို့ကြီးတွေမှာဝယ်လိုအားခိုင်မာနေဆဲဖြစ်ပေမဲ့ပုံမှန်ဝင်ငွေလောက်သာရကြတဲ့မြို့သေးလေးတွေမှာတော့အသုံးစွဲတွေလျှော့ချလာကြပါတယ်။ရှန်ဟိုင်းမြို့သူဖန်ကတော့ဝင်ငွေတိုးလာတဲ့အတွက်သုံးစွဲရဲလာတယ်လို့ဆိုပါတယ်
။ဖြစ်ချင်းကတော့就是說他們因為商品的價格比較貴然後
အရင်ကတော့ဝင်ငွေပို့ဖို့ရှင်ချင်မရှိတာရောနောက်ပြီးတော့ဈေးတွေကြီးတာအကြောင်းမှာသုံးစွဲခြင်းစိမ့်မရှိဘူးလို့တချို့ကပြောကြပါတယ်။ ဒါမဲ့လည်းအခုလားစာတွေတက်လာတော့သူတို့သုံးရဲလာကြပါတယ်
။ကောက်ဆိုတဲ့နောက်ထပ်ရှန်ဟိုင်းမြို့သားတယောက်ကတော့တရုတ်နိုင်ငံအနေနဲ့နိုင်ငံသားကရှေ့ပြေးဤပညာနဲ့ကျွမ်းကျင်မှုတွေကိုတင်သွင်းပြီးနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးအောင်လှုပ်တင်တယ်လို့ပြောပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲကရက်တွေရိုက်ခတ်လာမှာကိုလည်းသူကစိုးရိမ်ပါတယ်။
希望就是能更引进一些国外的更先进的技术像我
能家个专精目ปัญญา里能源的要老步ปูပြီးတော့လုံးတင်တယ်လို့ထင်ပါတယ်တဘောပဝင်ကျင်ထိမ့်သိမ့်မှုနဲ့ဆိုင်တဲ့အလုပ်မှာကျွန်တော်တို့လုပ်နေတာမို့တဘောပဝင်ကျင်ကိုကာကွယ်ထိမ့်သိမ့်နိုင်မဲ့အစ်မြင့်ဤပညာ里တင်သွင်းတင်တယ်လို့ထင်ပါတယ
်စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေတဲ့နောက်အချက်တစ်ခုကတရုတ်ယွမ်ငွေတန်ဖိုးကျဆင်းနေတာဖြစ်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကပြောပါတယ်နိုင်ငံသားချင်းငွေနဲ့လုပ်ငန်းလည်ပတ်နေရတဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျွေးပြန်ဆက်ဖို့အခက်အခဲတွေကြုံစေပါတယ်။အမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်မာမှုတွေရော့မသွားဘူးဆိုရင်နှေးကွေးနေတဲ့တရုတ်စီးပွားရေးကျဆင်းနေတဲ့ငွေတန်ဖိုးနဲ့အကျွေးဒဏ်ခံနေကြရတဲ့အိမ်ထောင်စုတွေစီးပွားရေးလုပ်ငန်းတွေကတော့တရုတ်သမ္မတရှီဂျင်ပင်ပြောသလိုနိုင်ငံသားသွင်းကုန်တွေကိုပို့ပြီးဝယ်ယူသုံးစွဲနိုင်ဖို့မလွယ်နိုင်ပါဘူးရှင်
။မဆုမြတ်ပါခင်ဗျာ။တော်ရရှိမြခင်ဗျာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းအကြောင်းတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်နဲ့ VOA တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုလာမယ့်ဗုဒ္ဓဟူးနေ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာအခုနပြည်ညာခဲ့တဲ့မြမရုပ်တံအစီအစဉ်လို့မှာရင်ပြည်ညာမိတာကိုခွင့်လွတ်ပါခင်ဗျာအခုနိုင်ငံတကာသတင်းနောက်တစ်ပုဒ်ကိုဆက်ပါမယ်ရုရှားကတာဝန်ယူပြီးတော့ကျင်းပပေးမယ့်အာဖဂန်နစ္စတန်ညီညာရေးနဲ့ပြန်လည်ရင်ကြားစေရေးဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကိုဆွေးနွေးဖို့ဆွေးနွေးပွဲကိုနိုင်ငံပေါင်း၁၇နိုင်ငံပါဝင်တက်ရောက်ကြပါလိမ့်မယ်ဒုတိယကြိမ်ညီလာခံကိုအမေရိကန်ပြည်ထောင်စုလည်းတက်ရောက်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုတက်ရောက်တာဟာဒါဟာပထမအဦးဆုံးကြိမ်ဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနေ VOA သတင်းတောက် IS Group ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာညီညာရေးနဲ့ပြန်လည်ရင်ကြားစေရေးကိုဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကိုဆွေးနွေးကြဖို့အတွက်ဒီကနေ့မော်စကိုမြို့မှာကျင်းပတဲ့နိုင်ငံပေါင်းစုံညီလာခံကိုတာလီဘန်အဖွဲ့ကအမေရိကန်ပြည်ထောင်စုကပထမအဦးဆုံးကြိမ်ဖြစ်ပါဝင်တက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံပေါင်း၁၂နိုင်ငံကကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ကြောင်းရုရှားပုံစံဆွေးနွေးညှိနှိုင်းမှုညီလာခံမစတင်ခင်တရက်မှာရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဘာကပြောကြားလိုက်တာဖြစ်ပါတယ်။ဒီညီလာခံဟာနှစ်ဦးနှစ်ဖက်ကြားဒါမှမဟုတ်အများကပါဝင်ညှိနှိုင်းဆွေးနွေးတဲ့ပုံစံနဲ့အာဖဂန်နစ္စတန်ရဲ့ပြဿနာအများဆုံးဖြေရှာနိုင်ရေးအခြေအနေတွေကိုဖန်တီးပေးဖို့ရည်ရွယ်ကျင်းပတာဖြစ်တယ်လို့သူမကပြောပါတယ်။မော်စကိုမှာမနစ်ကကျင်းပခဲ့တဲ့ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားတာကိုအမေရိကန်ပြည်ထောင်စုကညှင်းပယ်ခဲ့တယ်လို့တာလီဘန်အဖွဲ့ကလည်းမတက်ခဲ့ပါဘူး။အာဖဂန်နစ္စတန်အစိုးရရဲ့ညှိနှိုင်းမှုအရဆွေးနွေးပွဲကိုမော်စကိုမှာအခြေစိုက်တဲ့အမေရိကန်တန်ယုံကကိုယ်စားလှယ်တဦးလေ့လာသူအဖြစ်နဲ့တက်ရောက်ဖို့စီလုံးမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဗဟုနေမှာအတည်ပြုပြောကြားခဲ့ပါတယ်။ညီလာခံကိုတခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့တူတရုတ်၊ပါကစ္စတန်၊အိန္ဒိယ၊အီရန်၊အာဖဂန်နစ္စတန်၊ဥဇ်ဘက်ကစ္စတန်တာဂျီကစ္စတန်ကဇစ်စတန်စတဲ့နိုင်ငံတွေလည်းပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။အစည်းအဝေးတက်ရောက်ဖို့အတွက်အစိုးရကိုယ်စားလှယ်အဖွဲ့ဆီလုဖို့အာဖဂန်နစ္စတန်ကညှင်းဆိုခဲ့ပြီးနိုင်ငံကအစ်မင်းညီညာရေးကောင်စီအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကိုသာတက်ရောက်စေမှာဖြစ်ပါတယ်။မော်စကိုမှာကျင်းပတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရှိသူဇာခါရိုဘာက
Russiyskaya strana podtverждает свою позицию о безальтернативности политического
Russia ya yatija ko thalang pyo ya me so yin di swine kwe ha Afghanistan naingan ne tu ye ainee chin naingan nwe a cha Afghanistan ne data re mait phet naingan nwe cha naingan ye pye le mu ya shi ye chou ban bo ma hou ba u akhu u di tha de lan chang a paw ma da tet tet jwa jwa hni nai chou ban saung ye cha bo da lo at ba de
taw cha ni ma jin ba me nyi la kan ko Qatar ma a chi sai de Taliban a phwe ye naingan ye thana yong ga nga u ba ko sle phwe te yaw ma phit ba de တာလီဘန်အဖွဲ့အနေနဲ့အခုလိုနိုင်ငံတကာအဆင့်ညီလာခံကိုပထမအဦးဆုံးတက်ရောက်တာဖြစ်တဲ့အကြောင်းဇာခါရူဘာကပြောပါတယ်။ညီလာခံခမ်းမအတွင်းဇပွဲမှာတက်ရောက်သူတွေအားလုံးထိုင်နေကြမှာပါ။တိလိုရာတွေကိုတာလီဘန်နဲ့အာဖဂန်နစ္စတန်ကိုယ်စားလှယ်အဖွဲ့တွေကဖြေကြားမှာဖြစ်ပေမဲ့သူတို့နှစ်ဖွဲ့ကြားမှာတော့တိုက်ရိုက်ထိတွေ့ပြောဆိုကြမှာမဟုတ်ဘူးလို့ရုရှားပြောခွင့်ရသူအမျိုးသမီးကပြောပြသွားခဲ့ပါတယ်။တောက်ကြနေမှာကျင်းပတဲ့အစည်းအဝေးကာလအတွင်းအာဖဂန်နစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့ထိတွေ့ပြောဆိုစရာအကြောင်းမရှိဘူးလို့တာလီဘန်ရဲ့ပြောခွင့်ရသူဇာဘီဟူလာမူဂျာဟိတ်ကဂျာတာပရိနေမှာထပ်မံပြောဆိုလိုက်တယ်လို့ဒီညီလာခံမှာဘယ်အဖွဲ့အစည်းနဲ့မှညှိနှိုင်းဖို့လည်းမဟုတ်တဲ့အကြောင်းအာဖဂန်နစ္စတန်ရဲ့အရေးငြင်းငြမ်းစွာဖြေရှင်းနိုင်ဖို့နီးလန်းတာရှာဖို့ဖြစ်တဲ့အကြောင်းသူကပြောပါတယ်။ကာလကြာရှည်ကလေးကတာလီဘန်အဖွဲ့ကတောင်းဆိုထားခဲ့တဲ့အတိုင်းအမေရိကန်ဆိုးရဘက်ကဓာတ်ရိုက်စကားပြောဖို့လုပ်ငန်းစဉ်တွေအစပြုလှုပ်ဆောင်နေချိန်မှာအခုလိုမော်စကိုညီလာခံကျင်းပတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းမှာအမေရိကန်ဆိုးရယာရှိတွေနဲ့ကာတာနိုင်ငံကတာလီဘန်ဆက်ဆံရေးယုံကြားနှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်။ နောက်ဆုံးတွေ့ဆုံမှုကိုပြီးခဲ့တဲ့လတည်းမှာကျင်းပခဲ့တာပါ။အမေရိကန်ဦးဆောင်တဲ့ညဉ့်ညာရေးအစပြုလုပ်ငန်းစဉ်အရပါကစ္စတန်နိုင်ငံမှာဖမ်းဆီးထားတဲ့တာလီဘန်ထိပ်တန်းခေါင်းဆောင်တစ်ယောက်ကိုလွှတ်ပေးဖို့ပြီးခဲ့တဲ့လအတွင်းကတောင်းဆိုခဲ့တဲ့အကြောင်းကြာတာပတိနေ့မှာပါကစ္စတန်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။
His release was facilitated by Pakistan at the US request in order to move forward on the
Afghanistan နိုင်ငံအတွင်းနိုင်ငံရေးတည်ငြိမ်မှုရရှိစေဖို့ရည်ရွယ်ကြိုးပမ်းတဲ့နေရာမှာရှေ့တိုးလုံဆောင်နိုင်ရေးအတွက်အမေရိကန်ရဲ့မေတ္တာရပ်ခံချက်ကိုပါကစ္စတန်ကဖြည့်ဆည်းပေးတဲ့အနေနဲ့သူ့ကိုလွှတ်ပေးတာပါ။ Afghanistan နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးကိုတွန်းအားဖြစ်စေဖို့ဒီလူကိုလွှတ်ပေးလိုက်တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူမိုဟာမက်ဖိုင်ဆယ်ပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။
ရရှိများရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရံတွေကိုတည်လူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ဆက်ပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းဒေသမှာကလာတန်ဘိုးဘန်းငွေတန်ခန်း900ကျော်တန်ဘိုးရှိတဲ့မူရစ်ဆေးဝါဒီသန်ဒီပါနဲ့အတူအဓိကမူရစ်တရားခဏ်တွေကိုဖမ်းမိတဲ့အကြောင်းထိုင်းဒုတိယရဲချုပ်ကနိုဝင်ဘာလ10ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောဆိုခဲ့ပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အမှတ်5ဒေသရဲတပ်ဖွဲ့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းနိုင်ငံအတွင်းကိုစိတ်ကြွစေတဲ့အများဆုံးဝင်ပေါက်ဖြစ်တဲ့ချင်းရိုင်ဒေသမှာစိတ်ကြွစေအများဆုံး35,000နဲ့အတူအဓိကမူရစ်တရားခဏ်တွေကိုဖမ်းဆီးနိုင်ခဲ့ပြီးပိုင်ဆိုင်မှုတန်ဖိုးဘန်းငွေတန်ပေါင်း20လောက်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူနိုင်ခဲ့ကြောင်းဒုတိယရဲချုပ်ချက်လန်ကရက်ကပြောဆိုသွားပါတယ
်
နိုဝင်ဘာလ5ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မင်းရိုင်ခရိုင်အတွင်းကစံကြလန်ကျေးရွာအနီး3ကီလိုမီတာအကွာတစ်တောအတွင်းမှာစိတ်ကြွစီပေါင်း35,000ကိုတာဝန်သိကျေးရွာသားတွေကသတင်းပေးခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့တယ်လို့လမ်းပန်းခရိုင်အတွင်းမှာလည်းစိတ်ကြွစီပြား3,000လောက်ကိုဖမ်းမိခဲ့ကြောင်းမူရစ်ဆေးတွေအပြင်ဆက်နွယ်နေတဲ့တရားခဏ်တွေရဲ့ပိုင်ဆိုင်မှုတွေကိုပါသိမ်းဆည်းခဲ့ရမှာဘတ်ငွေတန်း20လောက်ကိုနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီးဒုတိယရဲချုပ်ချက်လန်ကရက်ကပြောဆိုသွားပါတယ်။ရဲတပ်ဖွဲ့အနေနဲ့မူသုံးချက်ကိုချမှတ်ပြီးလုဆောင်နေတဲ့အကြောင်းနိုင်ငံတွင်းကိုဝင်လာနေတဲ့မူရစ်ဆေးဝါးတွေကိုလိုက်လံစုံစမ်းဖော်ထုတ်တာတိုက်ဖြတ်တာတွေကိုအမျိုးသားရေးတာဝန်အဖြစ်လုဆောင်နေတယ်လို့လည်းသတင်းတောက်တွေကိုပြောဆိုသွားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်ဆေးဝါးတွေကိုဖမ်းဆီးမိခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစေပြားအလုံးရေတန်ပေါင်း280ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။
မအေးမှာပြောပြတော့တာဖြစ်ပါတယ် VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခုဆက်လက်ပြီးတော့ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကုစုရဲ့မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ကတောက်ကြနေမနေ့ပဲအစီအစဉ်လေးကိုထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190ကီလိုဟတ်1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်သတင်းလွှာအစီအစဉ်တွေနဲ့အတူကျမ်းမာရေးခန်းနာမှာဆိုရင်တော့
လက်ဆွေငုတ်တာဆိုတာလည်းအဖြစ်ညာတယ်ဒီတိုင်းလိုလိုကြည့်ပါလို့ကြက်သေးပေါင်းနေရမှာကြက်သေးကအမှားရေသားအပြော့ဆိုတော့
ဒါကတော့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်ကျမ်းမာရေးအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုကြားကြပါဦးမယ်ပြီးခဲ့တဲ့အင်ကာနေတုန်းကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2018ခုနှစ်လွတ်တော်တက်တန်းပွဲရွေးကောက်ပွဲတွေဟာအမေရိကန်နိုင်ငံရေးအခင်းကျင်းတွေကိုပြောင်းလဲစေခဲ့ပါတယ်။အတိုက်ခံဒီမိုကရက်တွေကအောက်လွှတ်တော်ကိုပြန်ပြီးတော့ထိန်းချုပ်ထားနိုင်ခဲ့ပြီးအထက်လွှတ်တော်ကိုတော့ Republican Party ကပဲဆက်ပြီးတော့ထိန်းချုပ်ထားပါတယ်။ဒီတက်တန်းပွဲရွေးကောက်ပွဲဟာသမ္မတ Donald Trump ရဲ့အုပ်ချုပ်မှုအပေါ်မှာထောက်ခံမှုတွေကွဲပြားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Jane Malone ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်အောင်လွင်ပြောပြပါလိမ့်မယ်ခင်ဗျာ။
လွှတ်တော်တက်တန်းပွဲရွေးကောက်ပွဲရလဒ်တွေအရအမေရိကန်အောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်ပါတော့မယ်။ဒီမိုကရက်တီနဲ့အလို့တူတွဲလို့ဖို့ဖြစ်နိုင်ခြေတွေရှိတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာအခုလိုပြောပါတယ
် I would like to see bipartisanship I'd like to see unity
ပါတီနှစ်ပူပေါင်းဆောင်ရွက်တာကိုကျွန်တော်တွေ့မြင်လိုပါတယ်ညီညွတ်မှုကိုမြင်လိုပါတယ်ကျွန်တော်စီမစိတ်ကောင်းတဲ့အခွင့်အလမ်းတရားရှိတယ်လို့လည်းကျွန်တော်ထင်ပါတယ်အရာရာအားလုံးကဖြစ်ချင်မှဖြစ်ပါလိမ့်မယ်ဒါပေမဲ့ညီညွတ်မှုနဲ့ပူပေါင်းဆောင်ရွက်မှုတွေကိုမြင်ရမယ့်အခွင့်အလမ်းကောင်းတရားကျွန်တော်စီမရှိတယ်လို့ထင်ပါတယ်
အမေရိကန်ထက်လွတ်တော်ကို Republican တွေကဆက်ပြီးတော့ထိန်းချုပ်ထားနိုင်တဲ့အပေါ်မှာလဲသမ္မတ Trump ကအမှတ်ယူပြီးတော့ပြောဆိုပါတယ
် Well I think the results that I've learned and maybe can
Trump လာတဲ့ရွေးကောက်ပွဲရလဒ်တွေအရကျွန်တော်ရဲ့လူဆောင်ချက်တွေပေါ်သဘောကျတဲ့သူတွေစီနေတယ်ဆိုတာထင်ရှားပါတယ
်အလွတ်တော် Democratic ခေါင်းဆောင် Nancy Pelosi ကတော့ကျန်းမာရေးဆောင်ရှားမှုနဲ့တခြားကိစ္စတွေမှာသမ္မတ Trump နဲ့လှုပ်လှုပ်နိုင်မှုတကားဖွင့်တာတယ်လို့ဆိုပါတယ
် We will strive for bipartisanship.We believe that we have a responsibility to seek common ground.
ပါတီနည်းပူပေါင်းဆောင်ရွက်ဖို့ကျမတို့ကြိုးပမ်းသွားမှာပါ။အတူတွဲပြီးအလုပ်လုပ်နိုင်မယ့်နေရာကိုရှာဖွေဖို့ကျမတို့မှာတာဝန်ရှိတယ်လို့လည်းယုံကြည်ထားပါတယ်။အတူတွဲပြီးလုပ်လို့မရတဲ့နေရာမှာဆိုရင်တော့ကျမတို့ရဲ့မူဝါဒအပေါ်မှာပဲယက်တီတွားရမှာပါ
။ဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်နိုင်လို့ကျေနပ်သဘောကျတယ်ဆိုပေမဲ့လည်းအထက်လွှတ်တော်မှာသူတို့အနိုင်မရတဲ့အပေါ်မှာတော့စိတ်ပျက်နေပါတယ်။ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်ဟောင်းတူဖြစ်တဲ့ပက်ထရစ်မာဖီက VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုဖြစ်တဲ့ Plucking အစီအစဉ်မှာအခုလိုပြောပါတယ
် Not nearly as big of a wave as I was expecting or a lot of other Democrats out there
ကျွန်တော်မျှော်လင့်ထားသလောက်ဒီမိုကရက်တွေအကြီးအကျယ်အနိုင်မရခဲ့ပါဘူးရွေးကောက်ပွဲရလဒ်တွေကဘာကိုပြနေတယ်လဲဆိုရင်ဘာကိစ္စတွေဘာပြဿနာတွေရှိနေတယ်လဲဆိုတာကနည်းနည်း Donald Trump ကများများဖြစ်နေပါတယ်လို့ပြောသွားခဲ့တာပါ Washington Post သတင်းစာကတုံးသက်သူ Karen Timothy ကတော့ဝါရှင်တန်မှာဖြစ်လာမဲ့နိုင်ငံရေးအခြေအနေကမရေမရပဲလို့ဆိုပါလေ
It's really a mixed verdict here. It's like the blue wave met the red wall.
ရကပွဲရလည်းအရာအခြေအနေတွေကရောထွေးနေပါတယ်။ဒီမိုကရက်လှိုင်းလုံးနဲ့ Republican နေရန်နဲ့တွေ့ကြရမယ့်သဘောပါ။ကမ္ဘာတစ်ဖက်ကကျမတို့ရဲ့မဟာမိတ်တွေအနေနဲ့ American နိုင်ငံရေးအခြေအနေတွေကိုတွက်ဆခံမှန်းဖို့ခက်ခဲပါလိမ့်မယ်။အောက်လွှတ်တော်အတွင်းမှာနိုင်ငံရေးအကျက်အတည်းပိုးပြီးကြီးမားလာမယ့်သဘောပါ
။သမ္မတ Trump နဲ့ Democrat တွေအကြားပူပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတချို့တော့ရှိလိမ့်မယ်လို့ပါတီနေရဲ့ပူပေါင်းဆောင်ရွက်ရေးမူဝါဒဆိုင်ရာဌာနက John Fortier ကဆိုပါတယ
် There will be things that can get done but they will require both the cooperation of Democrats and Republicans
ဒီတွဲပြီးတော့လုပ်နိုင်မယ့်ကိစ္စတွေရှိပါလိမ့်မယ်ဒါပေမဲ့ Democrat ရော Republican ရောပူပေါင်းဆောင်ရွက်ဖို့တော့လိုပါတယ်ဒီကိစ္စကလွယ်တာတော့မဟုတ်ပါဘူးဘာကြောင့်လဲဆိုတော့ပါတီကခုဟာကွာဟမှုတိတ်ကြီးပါတယ်ဒါပေမဲ့လည်းတခုခုလှုပ်ဆောင်ဖို့ဖြစ်နိုင်ကြတော့ရှိပါတယ်သမ္မတ Trump ရဲ့အလိုတိုင်းကတော့ဖြစ်နိုင်မှာမဟုတ်ပါဘူ
းသမ္မတ Trump ရဲ့ကြမ်းရှိနေသေးတဲ့သမ္မတတက်တန်းနှစ်နှစ်တာကာလအတွင်းသူရင်ဆိုင်ရမယ့်အခြေအနေတွေကလွယ်လွယ်နဲ့ကျော်လွှားလို့မဖြစ်နိုင်ဘူးဆိုတာကိုအခုကျင်းပခဲ့တဲ့လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲရလဒ်တွေကသတိပေးနေပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
နှစ်တွေတင်ပြပြီးမယ် ATM အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက B A C K back ကအနောက် B U R N E R burner ကမိဖို့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအပြားလေးဖို့တွေဖြစ်ကြတာများလေတော့အများအပြားချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလို့တဲ့ဟာကိုတော့နောက်မှာထားပြီးအချိန်ရမှချက်တော့မေးလို့ထားလေရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှာလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျွန်မရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအားမပေးဘူးလေအနောက်မှာထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလက်တန်စီစဉ်တင်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လက်သေးခြေသေးတွေမှာအဖြစ်များတဲ့နောက်ထပ်ပြဿနာတွေအတွက်အကာအကွယ်နိုင်သလိုလူအရင်လည်းကုသနိုင်တယ်လို့ရေပြအထုကူတွေကပြောဆိုကြပါတယ်ဒီနောက်ထပ်အဖြစ်များတဲ့လက်သေးခြေသေးပြဿနာဘလို့လက္ခဏာတွေပြပြီးတော့ဘလို့ကုသကာကွယ်နိုင်မှာတလေဒီကြောင်းလက်သေးခြေသေးကျန်းမာရေးအပိုင်းနှစ်ကိုမြန်မာနိုင်ငံကရေပြအထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးနဲ့မေးမြန်းပြီးတော့ကိုဝင်းမင်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ရေပြားဖြစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီလက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နေရာမှာကြီးကြီးတဲ့တစ်ခေါက်တုန်းကတော့ဒီလက်သေးရဲ့အခမ်းကဏ္ဍပေါ့နော်ခန္ဓာကိုယ်မှာလှုပ်ဆောင်နေတာနောက်သူတို့ရဲ့တိဆောက်ပုံကြီးထွားပုံနဲ့ဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာတွေကလက်သေးပွင့်ခြင်းဒီလက်သေးသွေးခြေကိုအစင်းတွေပေါ်တာအကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြပါလေဆရာအဲ့တော့နောက်ထပ်ရောဘယ်လိုမျိုးအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလဲဆရာကြီ
းနောက်ထပ်တစ်ခုကအဖြစ်များဆိုတော့အတူတင်လူကြီးပိုင်းတွေမှာအဖြစ်များတယ်ရေးလေးကြည့်တယ်သူကလက်သေးခြေသေးအတွင်းကိုစိုက်ဝင်တာသူတင်လက်သေးတဲ့ဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်တော့မမှန်တော့ဘူးတဲ့တယ်မလို့ပဲနဲ့အစီတွေကစောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်တော့တော့ကာလက်သေးညက်တာခြေသေးညက်တာပုံမှန်မကြတာဒါမှမဟုတ်လေဖနှက်စီတဲ့အခါမှာဖနှက်ကရမ်းကြက်တဲ့ထိတ်မှာခြေသေးထိတ်လေးမှာစုနေတဲ့အခါကျတော့ခြေသေးကောင်းနေရာခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်အဲဒါဆိုရင်အရင်နာရောဂါကူလေးထောက်ဝင်တယ်အဲလိုမျိုးလက်သေးခြေသေးစိုက်ဝင်နေဆိုရင်တော့မိမိဘာသာမကုပဲနဲ့ဆရာတော်ဒါမှမဟုတ်လေတက်ကြောင်းနေပြီနဲ့ဒီကမှုခိုင်းပြန်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာနဲ့ပတ်သက်လို့ကာကွယ်နိုင်တဲ့အထားဘယ်လိုရှိလဲဆရာ
ကြည့်လာတဲ့အခါကျတော့အဆစ်တွေကရွေ့တယ်။နောက်ခြေသေးအဆစ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်။အဲအဲ့ဒါတော့သိပြီးတော့ပြင်လို့မရဘူး။နောက်တချို့ဆိုရင်ကောင်းရောလာဆိုရင်ခြေမအဆစ်တွေမှာကောက်ခဲ့ယူရဲ့အဆစ်တွေကလာပြီးစုတဲ့အခါကျတော့ခြေချောင်းတွေမမှန်တာဖြစ်တယ်။အဲဒါဆိုရင်တော့ကောင်းရောလာကိုသိချထင်းရမယ်။ယူရဲ့အဆစ်ပုံမှန်ဖြစ်အောင်ထင်းရမယ်။ဒီရက်ကူဒီခြေသေးလေးတွေအဆိုင်ဝင်တာကညက်တာပုံမှန်မကျဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကြအောင်လို့ညက်ရမယ်အထူးသဖြင့်ကျွန်တော်နောက်ပိုင်းလက်သေးခြေသေးတင်းတင်းချင်းပိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညက်ရမလဲဆိုတော့ပြောပြပေးပါမယ်နောက်တစ်ခါဖနှက်ကြက်ကြက်စီးရည်ကြောင့်ဒီလက်သေးခြေဝဲအဆိုင်ဝင်တာဖြစ်တာပေါ့နော်အဲ့တော့ဖနှက်ဝဲတဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲ့ဒီဖနှက်ထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်ရမယ်လှုပ်လို့ရမှစီးလို့ရတာလှုပ်လို့မရဘူးဆိုရင် ဒီရှိဆိုရင်ဒါအဆိုင်ဝင်မယ်အဲ့လိုမျိုးဆိုရင်ဖက်နှက်ပုံစံပြောင်းအောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်တနာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ဟိုကတ်တာပေါ့အဲ့ဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲ့ဒီလက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပိုးဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရန်ဖြစ်များတယ်ကုသရတာလည်းခက်ခဲဘာဖြစ်လို့ဆိုတော့6တချို့ရေဆိုရင်လက်သေးကြီးတွန့်ထူနေတယ်ခြေသေးတွေမှာပိုးဖြစ်များတယ်ခြေသေးအဆုံးကကြွလာတယ်ဒါမှမဟုတ်နောက်ကအခြေရလည်းမညင်ညာတာအခြေသေးတွေတွန့်တာဒါမှမဟုတ်လည်းလက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဘယ်လိုလူတွေမှာပိုးဖြစ်များလဲဆိုတော့စီးကျူသမားတွေဆိုရင်အရန်ဖြစ်များတယ်ဒါမှမဟုတ်လည်းလက်တွေခြေတော့တွေကိုအမြဲကြီးစိန်နေရတဲ့အလုံးလုံးတဲ့သူတွေနောက်ဥမာထင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လက်သေးပွေးဖြစ်တာပိုများတာကိုတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးပွေးဖြစ်တာနဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေအထား
လက်သေးခြေသေးပွေးဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့အဲ့တော့ပုံကဘယ်လိုမျိုးကိုခြိုက်တယ်ဆိုရင်ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကိုခြိုက်တယ်အဲ့တော့တန်းနိုင်တော့လက်သေးခြေသေးကိုချောင်းအောင်ထားမယ်နော်စီဂျီသမားတွေကကိုကန္နာခုခံမှုကြပြီးတော့ဒေါသကိုရလွယ်တဲ့အတွက်ကြောင့်မို့လို့စီဂျီကိုပုံမှန်ပြင်းနေအောင်ထိနေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်တနာ
နောက်တစ်ခါလက်ဆွဲငုတ်တာဆိုတာလည်းအဖြစ်များတယ်အတိုင်းလိုလိုကြည့်ပါလို့လက်သေးပေါင်းနေရာမှာလက်သေးကအမှားရေထားအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကခိုင်မြဲဘူးပေါ့ဆိုင်တော့တန်ရပဲဖြစ်ဖြစ်အပြင်းနဲ့ရေခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြာလို့ဆက်ပြာမဟုတ်လို့ဓာတ်ရည်ရပစ္စည်းတွေကြာချီစွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ပန်းကုန်းနေရာလေးကပြက်သွားပြီးတော့ပွင့်သွားပြီးတော့လက်သေးအဲ့ဒီကြာလေးကဟသွားတယ်အဲ့ဒီမှာဘက်တီးရီးယားပိုးဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီသားတို့ရောင်ရမ်းတာတို့နာကျင်တာတို့ပြည်တဲတာရေထွက်တာတို့အဲ့မျိုးတွေဖြစ်တယ်ပေါင်းမြန်နေနေတာပေါ့နော်အဲဒါဆိုရင်ပတိကဒိန်းစီတောက်စီတို့ပါလေ
ဟုတ်ကဲ့ဆရာဒီလက်ဆွဲငုပ်ချင်းနဲ့ပတ်သက်လို့ရောတာဝယ်နေတဲ့အနေထား
ဒီပြင်းနဲ့ရေဒီလက်ပြာရေနေဒီဆက်ပြာမုံနေဒါလိပြာဖြစ်စီတို့တန်းနိုင်သလောက်ကင်တာလျှော့မယ်နောက်လက်ကူအသားကြီးကိုချောင်းအောင်မထားဘူးနောက်မပြင်းမနေကင်ရတယ်ဆိုရင်လည်းလျှော့ပြီးကင်ကင်ပြီးတဲ့အခါကျရင်လည်းချောင်းပေါ်တုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အဲ့နေရာဒီတွေကိုခင်ခင်ဖူခရင်ပြန်လိန်ထားမှာပေါ့နော်စူပြေနေအောင်လို့ပြော့ပြောင်းနေအောင်လို့
ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်ကြည့်များတာတကူကလက်သေးခြေသေးမှာကျွတ်နှုတ်နဲ့အသက်ပူကြီးဖြစ်တာဗျကျွတ်နှုတ်ကအရင်ကမှဖြစ်တတ်တယ်လို့လက်သေးခြေသေးအောက်မှာလက်သေးခြေသေးဘယ်နေရာမှာမဆိုဒီကျွတ်နှုတ်ကဖြစ်တာပဲလက်သေးပစ္စည်းကလို့လက်သေးရှင်ပုံစံပြောင်းတာကြီးဖြစ်တယ်ဥမာလက်သေးရှင်ကချောချောလေးမဟုတ်ပဲတွန့်နေတာမျိုးအဲ့တော့ကျွန်းတို့ကဗိုင်းရပ်စ်ပိုးဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပေးပြီးလက်သေးအောက်တွေမှာဖြစ်လို့ရှိရင်နာကျင်တတ်တယ်နေရခက်တယ်နောက်ကျွန်းတို့အပြင်အသက်ပိုးကြီးဖြစ်တတ်တယ်ရိုးရိုးအသက်ပိုးရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လေဖြစ်တော့ဖြစ်တတ်တယ်အဲ့လိုမျိုးကျွန်းတို့အသက်ပိုးလို့ဆိုရင်တော့ရေပြားခွဲစိတ်ကုသခြင်းကြီးတူခက်တယ
်ဟုတ်ကဲ့ဆရာအဲ့ဒါအတွက်ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့တကူကြီးသန့်ကျင်ရေပေါ့ဗျာလူချင်းကျွန်းတို့လိုဟာမျိုးကြီးကလူစုလူဝေးများတဲ့ကြောင်းတို့အဆောင်တို့အားကစားရုံတို့ရေကူးကန်တို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူမျိုးစုဝေးတဲ့နေရာများမျှဝေကြီးတုံးဆွဲတဲ့နေရာတွေမှာကူးနိုင်ကြီးရှိတဲ့အတွက်ဒီလိုသန့်ရှင်းအဲ့နေရာတွေမှာပြုပြီးတော့ဆောင်ရွက်တင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုပြဿနာ
ရေသားမှာဖြစ်တဲ့ရေသားယောဂတခုဆိုရေးစီဆိုတာရှိတယ်သူကရေသားမှာအသားတက်ညံလာရေသားမှာအထူးထူးကိုယ်ကြီးဖြစ်တာလက်သေးခြေသေးကလည်းရေပြားနေထွက်တယ်ဆိုတော့လက်သေးခြေသေးမှလည်းဒီယောဂါလာဖြစ်တဲ့အခါကျရင်လက်သေးမှလည်းအဲ့တို့ထူးထူးပင်းပင်းကျန်းကျန်းကြီးဖြစ်နေတယ်ဒါမှမဟုတ်လည်းပေါက်သေးသေးလေးတွေဖြစ်နေတယ်တွန့်တာမျိုးတွေအယောင်ပြောင်းတာဒါမှမဟုတ်လက်သေးခြေသေးအောင်မှညှို့ညို့အကွက်ကြီးဖြစ်တာလက်သေးကွာထွက်တာတွေသွေးကြည့်ဦးစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရဲစယောဂါရှင်တွေရဲ့ဆေးရခိုင်နှုန်းကနေ90%ရခိုင်နှုန်းလောက်အထိကလက်သေးမှလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးလက်သေးခြေသေးဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်းနဲ့ပဲဒီလဲဖြည်းဖြည်းကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်ကောကာကွယ်နိုင်တဲ့အနေအထား
ဆိုရေးစကတော့ဒီစားအခံမှာဖြစ်တာသို့တော်သူကထိခိုက်တာတို့ပေါင်းတာတို့ဒဏ်ရာရတာတွေဆိုကိုဆိုးတတ်တယ်အဲ့တော့ကိုရဲ့လက်သေးခြေသေးတွေရေရားတွေကိုထိခိုက်ဒဏ်ရာရတာတို့ကိုဖိတ်တာတို့ချစ်တာတို့မဖြစ်အောင်ယူဆိုင်ထိန်းနေရပါမယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ဒီစီစဉ်ကိုကြာတာပရင်းနေ့အပတ်စဉ်ကြာတာပရင်းနေ့ညဘက်နဲ့တောက်ကြနေမနေ့ဖက်အစီအစဉ်ဒီမှာထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုအလှည့်ပေးအောင်ပါ VNI ဖွဲ့ဝင်နိုင်ငံ တီးခမခင်နေဂျာဒေတာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်
ပါစင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့တစ်ဆုတ်နေတဲ့ငင်းချင်ရေးပြစ်စင်အတွက်ထွက်ပေါက်ရဖို့ကရင်မျိုးသားအစည်းအုံး KNU ဗဟုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းမဟာမိတ်အကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်စစ်ဘေးစစ်ဒဏ်ထိတဲ့ဒေသခံတွေဝမ်းရည်ခက်ခဲလာနေလို့နေရက်ကနေတရုတ်နိုင်ငံထိုင်းနိုင်ငံထိတိမ်းရှောင်နေတဲ့သတင်းနဲ့ကချင်တိုင်းသားလူမျိုးတွေတွေ့တိုင်းကချင်တက် KIA ဆိုပြီးတော့ဖမ်းဆီးနေမယ်ဆိုရင်တပ်မတော်နဲ့အစိုးရအပေါ်ယုံကြည်မှုကျဆင်းစေတဲ့ဆိုတဲ့ကချင်ခေါင်းဆောင်တွေရဲ့ဝေဖန်တမ်းတွေကိုကြားကြရမှာပါရှင်
မကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုဆိုင်ရာမှာတစ်ဆုတ်နေတာကိုစုပေါင်းအဖြေရှာဖို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့6ကြိမ်မြောက်ဗဟိုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးကို9ရက်ကြာကျင်းပပါတယ်နိုဝင်ဘာ6ရက်ကနေ10ရက်နေ့အထိ KNU ဗဟိုဌာနချုပ်ပအံခရိုင်၄ဝါးမှာဆွေးနွေးခဲ့ကြပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လမ်းကြောင်းနဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ကရင်အမျိုးသားစည်းရုံးကလွတ်အပ်နေတယ်လို့ KNU ဥက္ကဋ္ဌဘုတ်ချုပ်ကြီးမူတူစေဖိုးက NRPC ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ထံစာပေးပို့ထားတာလည်းရှိပါတယ် KNU ရဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA စစ်ဦးစီးချုပ်ဘုတ်ချုပ်ကြီးစောကျော်နီနဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဘုတ်ချုပ်ကြီးစောကျော်ဟဲတို့အပါအဝင်တပ်မဟာခုနှစ်ခုကတပ်မဟာမူးတွေနဲ့ဥက္ကဋ္ဌတွေလည်းတက်ရောက်လျက်ရှိတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ဝင်လာမဲ့တုတ်ခတ်တဲတွေကိုပြန်လည်နေရာချထားဖို့အစီအစဉ်ကိုရတိတောင်မောင်တော်နယ်ပူတီတောင်မြို့နယ်တွေကဒေသခံတွေမောင်တော်မြို့နယ်မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်
။အဲ့ဒီဆန္ဒဖော်ထုတ်ပွဲကိုနိုဝင်ဘာလ၄ရက်နေ့မှာဒေသခံရင်အားတထောင်ကျော်ကပြုလုပ်ခဲ့ကြတာဖြစ်ပြီးမောင်တော်တောင်ပိုင်းနယ်ရတိတောင်မြို့နယ်အတွင်းမှာနေရာမချထားဖို့တရားဥပဒေစိုးမိုးဖို့တောင်းဆိုခဲ့ကြတာပါ။ရခိုင်ပြည်နယ်အစိုးရအနေနဲ့နိုဝင်ဘာ၁၅ရက်နေ့ကစပြီးဒီနေ့ကိုလူဦးရေ150နှုန်းနဲ့လူပေါင်း 2,200 ကျော်ကိုစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောကြားထားပါတယ်
နိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD တို့အနိုင်ရရှိခဲ့ကြပါတယ်။ချင်းပြည်နယ်ကြားဖြတ်ရွေးကောက်ပွဲကိုကံပလက်မြို့နယ်နဲ့မတူပီမြို့နယ်တွေမှာကျင်းပခဲ့ကြပြီးကံပလက်မြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မှာ NLD ဦးညွန့်ဝင်းကအနိုင်ရရှိခဲ့ပြီးမတူပီမြို့နယ်ပြည်내လွတ်တော်မဲဆန္ဒနယ်မြေမှာတော့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD လွတ်တော်ကိုစလဲစလိုင်းအောင်လျံတို့အနိုင်ရရှိခဲ့ကြတာဖြစ်ပါတယ်
။ရှမ်းပြည်နယ်ဘက်မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းလူမျိုးတွေအတွက်လစ်လတ်နယ်မြေနေရာနဲ့ရှမ်းပါတီတွေဖြစ်ကြတဲ့ကြားဖြူပါတီ၊ကြားကောင်းပါတီ၊အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တို့ကဝင်ရောက်ရှင်ပြန်ရာမှာရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီကတနေရာအနိုင်ရရှိခဲ့ပါတယ်။လေချာမြို့နယ်ပြည်သူ့လွတ်တော်အမတ်နေရာမှာဂျာကောင်းပါတီကိုစလေလောင်ဆိုင်ကောင်ခမ်ခေါ်ဆိုင်ဥက္ကာကအနိုင်ရရှိခဲ့တာပါမန္တလေးတိုင်းဒေသကြီးရှမ်းတိုင်းရင်းသားရဲရဝင်ကြီးနေရာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်လောင်ဆိုင်ပန်းဆိုင်ကအနိုင်ရတွားပါတယ်2018နိုဝင်ဘာလဂျာဖြစ်ရွေးကောက်ပွဲလိလနေမြေ73နေရာနဲ့အာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက3နေရာအနိုင်ရရှိပြီးကြံတဲ့တိုင်းရင်းသားပြည်နယ်မှာတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပါတီတွေကဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ရှမ်းပြည်တပ်မတော် RCSS တို့အကြားနယ်မြေစိုးမိုးရေးပဋိပက္ခတွေကြောင့်ဒေသခံတွေစစ်ဘေးစစ်တံခံနေရလို့အရက်ကနေစွန့်ခွာနေကြရပါတယ်။အော်တိုဘာလနောက်ပိုင်းကစပြီးတကြော့ပြန်ပြန်လည်ဖြစ်ပွားလာတဲ့စစ်ရေးပဋိပက္ခတွေကြောင့်တီဘောနမ်တူကြောင့်မဲလာရှိုးမြို့နယ်တွေကဒေသခံတွေဟာတရုတ်နယ်စဖက်တံမကထိုင်းနိုင်ငံဘက်ကိုလည်းတင်းရှောင်နေကြတာဖြစ်ပါတယ်။စစ်ရေးပဋိပက္ခတွေကြောင့်ဝိုင်းရင်အတွက်အလုတ်ကင်လှုပ်ခွင့်မရတဲ့အတွက်ထိုင်းနိုင်ငံကိုထွက်ပြေးရတာဖြစ်တယ်လို့မိသားစုနဲ့အတူဂျင်းမိုင်ကိုရောက်ရှိတဲ့စိုက်လူကပြောပါဗျာ
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ငြိမ်းချမ်းရေးဆွေးနွေးနေတဲ့ကာလမှာဒေသခံပြည်သူတွေကိုတိုင်းသားလက်နက်ကိုင်တွေနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ကချင်ပြည်နယ်မှာဓမ္မအမှုတော်ဆောင်တဲ့ဒေသခံ15ဦးစစ်ဆေးဖမ်းဆီးမှုတွေကိုအစိုးရတပ်မတော်ကပြုလုပ်ခဲ့ပါတယ်။ဒီလိုမျိုးလုပ်နေမယ်ဆိုရင်ငြိမ်းချမ်းရေးကဘလို့ဆက်ဖြစ်သွားနိုင်မလဲ။စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဘလို့ဖြစ်သင့်လဲဆိုတာကိုကျမအမီကနေစူးစီးထားပြီးနမ်ဟ ோம் ကပြောပြပေးသွားမှာဖြစ်ပါတယ်
။အောက်တိုဘာလလကုန်ပိုင်းက KPC ကဓမ္မအမှုတော်ဆောင်တဲ့ဒေသခံပြည်သူ15ဦးတို့ဟာကချင်လွတ်လပ်ရေးအဖွဲ့ KIA ထိန်းချုပ်ရာဒေသရှိစစ်ဘေးရှောင်စခန်းတွေမှာတွားရောက်စဉ်မှာတပ်မတော်ကနေတရုတ်မြန်မာနယ်ဆက်အနီးနန်ဆိုင်ရံကျေးရွာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ကချင်လူမျိုးဝမြင်တိုင်း KIA ဆိုတဲ့သဘောမျိုးနဲ့ဖမ်းဆီးမယ်ဆိုရင်တပ်မတော်နဲ့အစိုးရအပေါ်ယုံကြည်မှုလုံးဝရှိစေတော့မှာမဟုတ်ဘူးလို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလက်မိုင်ကွန်ကြာကပြောပါတယ်
။ကချင်တိုင်းကို KIA ပဲဆိုတဲ့သဘောမျိုးနဲ့ဆက်လက်ဖမ်းသွားမယ်ဆိုရင်တော့ဖမ်းပြီးတော့မှအဲ့လိုရည်ရွယ်မယ်ဆိုအော်ကျွန်တော်တို့တော့ငင်းချင်းရှိစေတော့ငင်းချင်းပြစမှာဘတော်လေးကိုအယုံကြည်ပြည့်စီတယ်ထိခတ်တာနဲ့လေလို့ကျွန်တော်ကအဲ့လိုပဲနေနေရအဲ့လိုဖြစ်မဲ့ဆိုတော့တတ်မတော်ပေါ်ရောအဆွေအပေါ်မှာရောပြည်သူတို့ကငင်းချင်းကအားနည်းသွားနိုင်တယ်ပေါ့လေ
ဓမ္မအမှုတော်ဆောင်တဲ့ဒေသခံ15ဦးတို့ကိုမြောက်ပိုင်းတိုင်းလက်အောက်ခံတပ်မတ်1တုံညာ1ကနေတရုတ်မြန်မာနယ်ဆက်အနီးနန်ဆိုင်ရံကျေးရွာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့တွေလွတ်မြောက်ဖို့အတွက်နယ်လုံဝန်ကြီးဌာနကိုအကူအညီတောင်းခံခဲ့တယ်လို့ဦးလမိုင်ကွန်ကြာကဆက်ပြောပါတယ်။တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအနေနဲ့အပြစ်ရလက်မှတ်မထိုးနိုင်သေးဘဲတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့ဒေသအတွင်းနေထိုင်တဲ့ပြည်သူတွေအခုလိုဖမ်းဆီးစစ်ဆေးမှုတွေခံနေရအောင်မယ်လို့တရားလွတ်တော်ရှေ့နေဦးလမုံဆိုင်တူးကပြောပါတယ်။
ကျွန်တော်အနေနဲ့ကဒီဆက်ဆက်နေတဲ့ဒေတာတွေမှာအပီးတိုင်း peace process ကိုခိုင်ခိုင်မာမာမလုပ်နိုင်တဲ့ရတော့ဒီပြဿနာတွေကတော့အနည်းငယ်များတော့ရှိနေနိုင်မှာပဲလို့ကျွန်တော်အလိုပဲယူဆပါတယ်။ဒီလူထုအနေနဲ့ကတော့ကြားမာနေတယ်ဆိုရင်တော့ဟိုလုံးဝတစ်ဖွဲ့နဲ့တစ်ဖွဲ့ကိုလုံးဝရှောင်ဖယ်သွားဖို့ဆိုတော့မဖြစ်နိုင်ဘူး။ခြေ၆ level ပြည်သူတွေကတော့ခံနေရအောင်မယ်။ဒီမတရားတင်ဥပဒေကိုမယုတ်မရှင်းကတော့ဒီလိုဖြစ်နေမယ်လို့ကျွန်တော်အလိုပဲမြင်နေမှာ
အခုလိုမျိုးလောက်ရတွေဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့ရပိုင်ခွင့်ကိုဟန့်တားနေတဲ့အတွေ့ဘာမှအကျိုးမရှိဘူးလို့ကချင်ငင်းချမ်းရဲကွန်ရက်ကဒေါက်ကြာကထောက်ပြပါတယ်
အဓိကတော့လုံခြုံရေးရလို့အလို့တော့ပြောပါတယ်တို့တော်လည်းအမှန်တကယ်အရာဆိုလို့ရှိရင်တော့ဒီနိုင်ငံသားတယောက်ရဲ့အခွင့်အရေးအနေနဲ့လည်းဒါကိုအင်တာမအဟန်တာဖြစ်နေတယ်အဲ့တော့ဒီဟာကိုကျမတို့အနေနဲ့ဆက်ပြီးသုံးဆွဲမယ်ဆိုလို့ရှိရင်တော့ဒီပြည်သူလူထုအတွက်လည်းအကျိုးမရှိဘူး။ဒါချိန်ဆမှုတစ်ခုဖြစ်နေတယ်။ပြီးတော့ဒီလှုပ်ရှားသွားလာမှုမှလည်းအင်တာမအဟန်တာဖြစ်နေတယ်။ဒါတိုင်းရင်းသားဒေသတွေမကဘူးဆက်သွယ်ဆောင်ရွက်နေတဲ့နေသည့်အခွင့်အရေးတွေဖြစ်နိုင်တယ်။ဥပမာအနူလာပေးတဲ့အခွင့်အရေးတွေလည်းဒီလိုပဲဖြစ်မှာပဲ။ဒါလို့ဆိုရင်အနေနဲ့ဆိုလို့ရှိရင် KBC ကိုဆိုလို့ရှိရင်တော့ဒါအခုဒီနေ့ဆက်မယ်ဆိုဒီတရားဝင်ကိုမှဒီဟိုမီဒီယာမှာကိုပြောထားတာကိုရှိနေတယ်ပေါ့
အော်တိုဘလာ19ရက်နေ့ကလည်းကချင်ပြည်နယ်ဗမော်မြို့နယ်အတွင်းတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသအတွင်းနေထိုင်တဲ့ကျေးလက်ရွာသား5ဦးကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားခဲ့သေးတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကပြောပါတယ
်ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေပေါင်းစည်းထားကြတဲ့မွန်ပါတီတရားဝင်မှတ်ပုံတင်နိုင်ရေးအပအဝင်ပါတီရဲ့ရှေ့လုပ်ငန်းစဉ်တွေဆောင်ရွက်သွားနိုင်ဖို့အတွက်ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးကိုပထမဆုံးအကြိမ်အနေနဲ့နိုဝင်ဘာလ၂ရက်နေ့ကမော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်။တရားဝင်မှတ်ပုံတင်နိုင်ရေးနဲ့ပါတီပေါင်းစည်းရေးအဆင့်ဘယ်လိုရှိနေသလဲဆိုတာမီးရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ
်။မွန်နိုင်ငံရေးပါတီစုပေါင်းထားပြီးဆိုတော့ပထမအစီအဲ့ဒီပေါင်းစည်းခွေကိုတရားဝင်ဖြစ်အောင်လုပ်ပြီးမှပဲမှတ်ပုံတင်မယ်လို့မွန်ပါတီတွဲဖက်အသွေးမှုတင်နိုင်လီသမကအခုလိုပြောပါတယ်
။ပေါင်းစည်းပြီးတော့မွန်ပါတီတစ်တွေကရှေ့လုံးဝန်းစင်တွေကိုဆောင်ရွက်သွားနိုင်ဖို့အတွက်စီဝေးစခေါ်လိုက်တာ။ဒီကပါတီမှတ်ပုံတင်ဆောက်တာရေးကိစ္စလေပါတီမှတ်ပုံတင်ကနိုင်ရေးပါတီများမှတ်ပုံတင်ဥပဒေအရကျွန်တော်နှစ်စီတင်ရမယ်။ပထမစီကအရင်ပါတီဟောင်းနှစ်ပါတီကပေါင်းစည်းခွေတင်ဖို့လိုရဲ။အဲဒီပေါင်းစည်းခွေကိုကျွန်တော်တို့စီစီကစီဝေးဆုံးဖြတ်ချက်အရနိုဝင်ဘာ15ရက်နေ့လောက်ဆုံးထားပြီးရုပ်ပွဲကွန်ရှင်ပေါင်းစည်းခွေတင်တယ်အဲ့တော့ပေါင်းစည်းခွေကကြာလာပြီးပါပဲမပုံတင်တဲ့ကိစ္စကိုတစ်စီဆက်လုပ်သွားတယ်
အစည်းအဝေးမှာပါတီမှတ်ပုံတင်တဲ့ကိစ္စပြင်အောက်ခြေစီပေါင်းစည်းရေးအတွက်ကိုဒေတာ6ခုခွဲပြီးတော့ဥဆောင်သူကိုတာဝန်ခွဲဝေဆောင်ရွက်စေခဲ့တယ်လို့ပါတီဖွဲ့စည်းပုံမူကျမ်းရေးဆွဲရေးအတွက်လည်းတာဝန်ခွဲဝေပေးခဲ့ပါတယ်။ဖွဲ့စည်းပုံမူကျမ်းကိုတော့လာမယ့်နိုဝင်ဘာလ24ရက်နေ့မှာကျင်းပမယ့်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုသွားမယ်လို့လည်းနိုင်လီသမကပြောပါတယ်။ Badi Mapon de Kama, Badi Pussy Bomu Janguber, then Dwa Mapitlu, Badi Boho Alamu Song Comedy Wind Rigo, Le Leshi Pussy Tare, Comedy Wind Rinabe, then Dwa Mapipare, Badi Deawin Mapon de Megasanet, Deawin Mapon de Jalabi, Sell Low Song Dwame Chinigo, Badi Dwa Pet, Dwimun Nit, Nasan Dinga, Akulu Shimbiavare.
လို့ဆက်ကြတယ်လက်ရှိပိုးစီပုံစီမျိုးပဲပေါင်းစပ်ပြီးတော့ကျွန်တော်တင်လိုက်မယ်အဲ့ဒါတော့ညာကြီးတဘောမျိုးပဲကျွန်တော်ဆက်ပါမယ်စီးစီလက်တီတိုင်းပဲစီးစီရဟုတ်ကျွန်တော်တပါတီစီးစီပဲတင်မယ်ဆိုတော့ဒီမှလူဒီမပါဘူးလေဟောကနေကြလာပြီးမှစီးစီပြန်လဲပွဲစီချင်းပြင်ဆင်ခြင်းဆိုပဲကျွန်တော်ကိုမချင်ဘူးအဲ့ဒီစီးစီတိကိုပြန်တင်လို့ရှိတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန
ီသူတွေကိုတရားဝင်မိတ်ဆက်ထားခဲ့ပါတယ်။မွန်ပါတီအနေနဲ့ကြမ်းရှိနေသေးတဲ့မွန်အင်အားစုများပါဝင်လာနိုင်ရေးအတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့မွန်ပါတီကောင်ဆောင်တွေကသဘောတူဆုံးဖြတ်ထားကြပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တစ်ဆော့နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်ထွက်ပေါက်ရရှိဖို့ကရင်အမျိုးသားစီယုံ KNU ဗဟိုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်ဝင်မဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့ရခိုင်ပြည်နယ်အစိုးရကပြင်ဆင်နေပါတယ်
။သတင်းရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမင်းဖက်အစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးတော့ထုတ်လင်းပေးသွားပါမယ်။ VOA American တန်ကအခုလက်ရှိထုတ်လင်းပေးနေတဲ့အစီအစဉ်ကိုမနေ့8နိုင်ရနေ9နိုင်အထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တောက်ကြနေမင်းခင်အစီအစဉ်တွေအကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနောက်ဆုံးရတဲ့အချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American ပြည်ထောင်စု California ပြည်နယ်တိုင်းကအရက်ဘားနဲ့ club တစ်ခုမှလူ12ဦးသေဆုံးအောင်ပစ်ခတ်ခဲ့တယ်လို့မတင်ကားသူဟာအသက်28နှစ်အရွယ် Iron David Long ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်သူဟာ Marine တပ်သားဟောင်းတစ်ယောက်ဖြစ်တယ်လို့တာဝန်ရှိတဲ့ရဲအရာရှိတစ်ယောက်ကပြောပါတယ်သူဘာကြောင့်အခုလိုပစ်ခတ်ခဲ့တယ်လဲဆိုတာကိုလည်းသက်ဆိုင်ရာကမသိသေးဘူးလို့ဆိုပါတယ် Iron David Long ကို club ထဲမှာသေဆုံးနေတာကိုတွေ့ရှိခဲ့ပါတယ်club ထဲကို long ဝင်လာပြီးတော့ဒီပြောင်းတို့တနက်မိโกဘုံတွေနဲ့ပြစ်ခတ်ခဲ့တာပါပြစ်ခတ်မှုဖြစ်ရာကိုရောက်သွားပြီးတော့တနက်သမားကိုရင်ဆိုင်တဲ့ရဲအရာရှိတယောက်လည်းပြစ်ခတ်ခံရပြီးတော့တေဆုံသွားပါတယ် American ပြည်ထောင်စုမှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲရဲ့မဲရလက်တချို့ကိုဆက်လက်ရေးတွက်နေစေဖြစ်ပါတယ်အောက်လွတ်တော်မှာလောလောဆယ်အထိအမတ်နေရာ12နေရာအတွက်ဘသူနိုင်နေဆိုတာကိုအတိမပြုတ်နိုင်သေးပါဘူးအထက်လွတ်တော်အတွက်လည်းအမတ်နေရာ3နေရာအတွက်ကိုမဲရလက်အတိပြုတ်ဖို့ကြံနေပါသေးတယ်အင်ဘျူရိုဆိုင်ရာသတင်းတောက်တယောက်ကိုအင်ဘျူရိုရဲ့ဝင်သတင်းယူခွင့်တားမြစ်လိုက်တာနဲ့ပတ်သက်လို့အင်ဘျူရိုပြောခွင့်ရကကြာသာရေးနေမှာကာကွယ်တုံ့ပြန်ခဲ့ပါတယ်။ပုံထုံးတွေတုန်းကဒီအင်ဘျူရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဒေါ်နယ်ထရမ့်နဲ့အခြေအတင်ဖြစ်ခဲ့တဲ့ CNN သတင်းတောက် Jim Acosta ကမိုက်ခရိုဖုန်းလူယူဖို့စ조사ခဲ့တဲ့အလုပ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတောက်ကမတင်တော်တဲ့လောက်ရလုတ်ခဲ့တယ်လို့ဆိုပြီးတော့အဲ့ဒီသတင်းတောက်ရဲ့အင်ဘျူရိုဝင်ခွင့်ကိုရုတ်သိမ်းခဲ့တာပါ။သတင်းတောက် Acosta ကတော့ဒီအင်ဘျူရိုဘက်ကညာတယ်လို့တုံ့ပြန်ပါတယ်။ဒါပေမဲ့ပြောခွင့်ရသူ Sarah Sanders ကအလုပ်တင်ဝင်တဲ့အမျိုးသမီးကိုသတင်းတော့လက်နဲ့ထိခဲ့တာဗီဒီယိုထဲမှာရှင်းရှင်းမြင်ရတယ်လို့ဆိုပြီးတော့သတင်းယူခွင့်တားမြစ်တဲ့အပေါ်မှာခုခံပြောကြားခဲ့ပါတယ်။တခါအနောက်နိုင်ငံတစ်ခွင်မှာလူအများကြိုက်အမျိုးသားရေးဝါဒအားကောင်းလာမှုကိုလေးလာစစ်ဆေးတဲ့စာအုပ်တစ်တခုထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ကမ္ဘာလုံးဆိုင်ရာတက္ကဖွင့်ဝါဒနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုတမယိုးကြနိုင်ငံရေးပါတီတွေကကာလကြာရှည်ဥပိ္ပခါပြုထားတာကိုအပြစ်တင်ထောက်ပြထားပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်ခင်ဗျာ VOE ကိုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိတဲ့နေ့တွေမှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.